မြန်မာနိုင်ငံထဲမှာလူခွင့်ရေးအခြေအနေချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံဟာဒေသရင်းဥဆောင်မှုနေရာယူလာမဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်နိုင်ငံညာရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အရေးယူတန်ခတ်တာအပြင်ထိတွေ့ဆက်ဆံရေးမူဝါဒနှစ်ခုလုံးကျင့်သုံးနေပေမဲ့လို့အခုချိန်ထိတော့မြန်မာနိုင်ငံမှာတည်သားထင်ရှားတဲ့အပြောင်းအလဲရလဒ်တွေများများဆဆမတွေ့ရသေးဘူးလို့လည်းပြောပါတယ်။ကိုသားညုံကဆက်ပြီးတော့တင်ပြပေးပါမယ်ရှင်။
လာမယ့်2014ခုနှစ်အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်နိုင်ဖို့မြန်မာနိုင်ငံဟာကြိုးပမ်းနေရဆိုတဲ့သတင်းပေါ်မှာအမေရိကန်နိုင်ငံရဲ့ဌာနကအခုလိုတုံ့ပြန်ပြောဆိုသွားတာပါမြန်မာနိုင်ငံထဲမှာအခုလိုအခြေအနေမျိုးရှိနေသရွေ့တော့နိုင်ငံတကာမှာပဲဖြစ်ဖြစ်ဒေသတွင်းမှာပဲဖြစ်ဖြစ်ဘလို့ခေါင်းဆောင်မှုမျိုးမဆိုမြန်မာနိုင်ငံယူလာမှာကိုစိုးရိမ်မကင်းရှိတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမတ်တိုနာကပြောပါတယ
် I mean obviously we would have concerns about Burma in any kind of leadership role because of their
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိုးရိမ်မကင်းဖြစ်တာကရှင်းပါတယ်ပြည်တွင်းလူခွင့်ရေးအခြေအနေဆိုးရွားမှုတွေကြောင့်ဘလို့ခေါင်းဆောင်မှုမျိုးမှမဆိုးစိုးရိမ်ရပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့အခုဆိုလို့ရှိရင်မြန်မာနိုင်ငံအထူးကိုယ်စားလှယ်ခန့်အပ်ဖို့ရှိတာကြောင့်ဒီလမ်းကြောင်းကလည်းမြန်မာနိုင်ငံကိစ္စကိုအပြောင်းအလဲတွေဖြစ်အောင်ပို့ပြီးတော့လှုပ်လာနိုင်မလားမျှော်လင့်ချက်ထားတယ်လို့မတ်တိုနာကပြောပါတယ်
Well, I mean, obviously, you know, whenever you name a senior official like this to do something, to lead our efforts in Burma,
Simien Yashit Ugo, မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဥဆောင်ကြိုးပမ်းဖို့အမိတင်သွင်းခြင်းအပြင်လက်ရှိအရေးယူဆောင်ရွက်မှုကိုတိုးမြင့်လှုပ်ဆောင်ရရောက်တဲဆိုတာရှင်းပါတယ်။ကျွန်တော်တို့ကမြန်မာနိုင်ငံပေါ်မှာထားရှိတဲ့နှစ်လမ်းသွားစနစ်ကိုဆက်ပြီးတော့ကျင့်သုံးသွားမှာဖြစ်ပါတယ်။ဆက်ဆံရေးတကားကိုဖွင့်ထားပါတယ်။အမှန်ပြောရရင်တော့မျှော်လင့်စရာတွေတော့မတွေ့ခဲ့ရပါဘူး။ဒါပေမဲ့လည်းအဲ့လိုရွေးချယ်ထားတဲ့လမ်းတိုင်းဆက်ပြီးတော့သွားမှာပါမျှော်လင့်ရတာကတော့အခုကျွန်တော်တို့မြန်မာနိုင်ငံကိုလက်ကမ်းကြိုဆိုတဲ့နေရာမှာဒါဟာတွန်းအပ်တဲ့အဖြစ်လာဖို့ပါပဲနောက်ပြီးတော့ဒီအထူးတန်ကိုယ်စားလှယ်ဟာမြန်မာနိုင်ငံမှာအာဏာရှင်အုပ်ချုပ်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့စိုးရိမ်မကင်းဖြစ်မှုကိုလည်းအလေးထားပြီးတော့ပြောဆိုနိုင်မဲ့ပုံကူပါ
မြန်မာနိုင်ငံအနေနဲ့ရင်းနှုံးကလည်းအာဆီယံအလှည့်ကျဥက္ကဋ္ဌယူဖို့ရှိခဲ့ပေမဲ့အနောက်နိုင်ငံတွေအပါအဝင်အခြားနိုင်ငံတွေနဲ့အာဆီယံဆက်ဆံရေးထိခိုက်မှာကိုအာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့စိုးရိမ်ချက်ကြောင့်မလို့အာဆီယံအလှည့်ကျဥက္ကဋ္ဌယူဖို့ဆန့်ကန့်ခဲ့ရပူပါတယ်ခင်ဗျာ